မြောက်ဒီမျိုးသိမ်းတိုက်ပွဲဘလို့ဆုံးသတ်မလဲဆိုတဲ့အချက်ပေါ်မှာထိုင်းစွာကစောင့်ကြည့်နေတယ်လို့ထိုင်းမြန်မာဆက်ဆံရေးအကြက်ခဥထုချက်က VOA ကိုပြောပါတယ်မြောက်ဒီမျိုးသိမ်းတိုက်ပွဲနဲ့ပတ်သက်လို့ထိုင်းစွာရည်တည်ချက်ပေါ်မတ်အင်ဂျင်နိုင်ငံထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုဥထုချက်ကိုမေးမြန်းတင်ပြထားပါတယ်
ဒီလက်နက်ကိုင်တပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေဟာလွန်ခဲ့တဲ့ရက်ပိုင်းတွေတွင်ကပဲမြောက်ရီမြို့ကိုသိမ်းပိုက်နိုင်ခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့ VOA ကမေးမြန်းချက်ကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအတန်ဖိုင်နဲ့အခုလိုပေးပို့ဖြေကြားခဲ့ပါတယ
်။မြောက်ရီမြို့ကိုဒါအကြံပေးတမားများအနေနဲ့လက်နက်အားကိုးနဲ့အကြံပေးသိမ်းပိုက်တာဖြစ်ပါတယ်။
အခုလိုထိုင်းမြန်မာနယ်စပ်မှာစစ်ရေးစီးပွားရေးအရာအရေးပါလာတဲ့မြောက်ရီမြို့ကို KA လက်နက်ကိုင်အင်အားစုတွေဘက်ကသိမ်းပိုက်ထားတဲ့အခြေအနေမှာထိုင်းဘက်ကရောဘလို့ရက်တီတုံ့ပြန်မလဲထိုင်းမြန်မာဆက်ဆံရေးကိုစောင့်ကြည့်နေတဲ့သူလဲဖြစ်တဲ့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးလဲဖြစ်တဲ့ဦးထွတ်ချက်ကသူ့ရဲ့အမြင်ကိုအခုလို VOE ကိုပြောပါတယ
်အခုတစ်ခေါက်ကျွန်တော်တို့ဒီဟိုမဲဆောက်နဲ့မြောက်ဝတီဥပဒနာအဲ့ဒီမြောက်ဝတီမြို့သိမ်းပွဲတွေလုပ်တဲ့ချိန်မှာတော့ထိုင်းကတကယ်ကိုသူတို့ကျွန်တော်တို့အတွေ့အကြုံအားဆိုတကယ်ကိုဒီဟိုစိုးရိမ်တကြီးနဲ့ပြင်ဆင်တာမျိုးတွေတွေ့ရပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းပြီးခဲ့တဲ့အပတ်ကကျွန်တော်မဲဆောက်မှာရောက်သွားတယ်တကယ်ကိုဟိုသူတို့ရဲ့အမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့တကယ်တာဝန်ရှိတဲ့လူတွေရောတော့ကျွန်တော်တို့ဒီဟိုဒုဝန်ကြီးချုပ်တာဝန်ယူထားတဲ့နိုင်ငံကြီးဝန်ကြီးလုပ်နေတဲ့ပုဂ္ဂိုလ်တွေပါလာပြီးတော့ဒီသိချပေါ့တော့သူတို့ရဲ့ဟိုထိုင်းတကယ်ဒီသတင်းဌာနတွေသတင်းမီဒီယာတွေကိုလည်းသူတို့ဆင်းရဲတကြားနဲ့တော့နေတာမျိုးကြီးကျွန်တော်တို့တွေ့ရပါတယ်တော့
အဲ့ညမှာဒီထိုင်းသတင်းမီဒီယာတွေဘက်ကလည်းဒီကရင်တို့ဒီထိုင်းမြန်မာနယ်စပ်မှာဒီကရင်လက်နက်ကိုင်တွေပြန်ပြီးတော့ဟိုကြီးစိုးလာတယ်ဆိုတဲ့အနေထားအခြေတဝင်းဖော်ပြတာတွေကထိုင်းနိုင်ငံပေါ်မှာဘလို့ရိုက်ခတ်မှုတွေရှိလဲရှင
်အစောပြောတော့ဗောဒီအဓိကတော့ဒီထိုင်းမြို့ကလေအခုကတော့ဒီတစ်ခုလုံးကိုတော့ကျွန်တော်တို့ဒီဘက်ကလက်နက်ကိုင်တော်လိုင်းအင်အားစုတွေဗောအဓိကတော့ KNU ဦးဆောင်တဲ့လက်နက်ကိုင်တွေရတော့ဟိုထိန်းချုပ်ထားတဲ့လူတော့ကျွန်တော်တို့ပြောလို့ရတယ်ဒါပေမဲ့အလုံးစုံထိန်းချုပ်ပြီးတော့ကျွန်တော်တို့ဒီအစိုးရရန်ရာကိုအလုံးစင်းတကြဟိုလေပတ်ဖို့တော့လောလောဆယ်တော့မဖြစ်နိုင်သေးဘူးထင်တယ်နောက်တစ်ခုကလည်းတချို့ကလည်းဒီစကားစစစ်တပ်တွေကလည်းဒီဘက်ထိုင်းနေစက်မှာလည်းတစုံတရာကြံသေးတော့လေထိုင်းအစိုးရအနေနဲ့ကလည်းတကယ်ကိုကျွန်တော်တို့ပုံမှန်လေးပြောတာရှိတယ်သူတို့ရဲ့ဟိုလေပိုင်နဲ့တဲကိုဝင်လာလို့ရှိရင်ဒါပြစ်ချမယ်ဆိုတဲ့အထိအဲ့လိုမျိုးပြောတာတွေရှိတယ်လို့ဒီဘက်ကဟိုဒုက္ခတွေတွေနဲ့ပတ်သက်လို့လည်းထိုင်းအစိုးရအနေနဲ့ပြင်ဆင်ထားတာရှိတယ်လူသသိန်းပေါ့ဗျာဒုက္ခတွေစစ်ပေးချောင်းသသိန်းလောက်ကိုလက်ခံနိုင်တဲ့ဟိုအိုအခြေအနေရှိထားပြီဆိုတဲ့အကြောင်းရဲ့လိုအပ်လို့ရှိရင်ဒီထက်ပြန်ပြင်ဆင်မယ်ဆိုတဲ့ဟာမျိုးတွေဆိုတော့သူတို့ကတော့ဒီကျွန်တော်တို့မြင်လာတော့ဒီနေဆပ်ပေါ်ဗျာနေဆပ်ကုံတွေရေးကိုတအားဆိုးရင်နဲ့ပုံတော့ပေါ်တယ်ဆိုတော့ဒါကကျွန်တော်တို့လည်းအမြဲတမ်းဟိုစိတ်ဝင်စားစရာကောင်းတဲ့အနေထားလို့ပြောလို့ရတယ်ဒါတရက်တရက်ကိုဒေါ်လာတန်းနဲ့ရှိပြီးတော့ဟိုအယောင်းဝယ်လုပ်နေတဲ့နေဆပ်တွေဖြစ်တော့လေသူတို့အနေနဲ့ကလည်းသူတို့ရဲ့စီဝါရေးလုပ်ငန်းရှင်တွေရဲ့တစုံတရာဟို PR လည်းရှိနိုင်လိမ့်မယ်လို့ကျွန်တော်တို့ကတော့ထင်တာပေါ့ဗျာအဲ့တော့လို့ဒီနေဆက်မှာတော့အခုလောလောဆယ်တော့ဒီမြဝတီကဘယ်သူအုပ်ချုပ်မလဲဆိုတဲ့ပုံမှာမူတည်မယ်လို့ကျွန်တော်တို့ထင်တယ်နောက်တစ်ခုကတော့အခုဒီမှာလက်ရှိတွန်လိုင်းလက်နက်ကိုင်တွန်လိုင်းအဖွဲ့စည်းတွေရဲ့ဒီကျွန်တော်တို့စစ်ရေးနိုင်ငံရေးခေါင်းဆောင်တွေရဲ့အမျှော်အမြင်နဲ့ဒီကိစ္စကိုဘလူမျိုးနဲ့အေးအေးချမ်းချမ်းနဲ့ပုံမှန်ဖြစ်အောင်ဆောင်ရွက်မလဲပေါ့ဒါတွေကတော့လူတိုင်းဟိုစိတ်ဝင်စားတဲ့အချက်လက်လို့ကျွန်တော်တို့ပြောလို့ရပါတယ်ဗျာဟုတ်ကဲ့
အခုလက်ရှိဒီကရင်မှာဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခကိုကြည့်မယ်ဆိုလို့ရှိရင်ပို့ပြီးတော့ဟိုရှုပ်ထွေးနေတဲ့အချက်ကရွှေကုတ်ကိုမှာပေါ့နော်ဒီတရုတ်ကြားဖြန်ခိုင်းတွေကကြီးစိုးနေတဲ့အခြေအနေရယ်နောက်ပြီးတော့ကရင်ဟို BGF တွေပေါ့လေသူတို့ကလည်းဒီနေမြေတွေရှိနေတဲ့အနေအထားမှာဟိုရှမ်းမြောက်မှာတစ်တုံညာနှစ်ခုဆက်ဆံရေးပေါ့နော်အခြေအနေနဲ့နှိုင်းရှင်ရောအခုလက်ရှိကရင်ဒီနေရာအခြေအနေကိုဘယ်လိုသုံးသပ်လဲရှင
်။ဟုတ်ကဲ့ပြကျွန်တော်တို့ကတော့ပြဒီထိုင်းမှာနေပြီးတော့ဒီလူခွေရေလှူရှားသူတယောက်နေနေပဲပေါ့ဒါကျွန်တော်အမြင်လေးကတော့ဒီကျွန်တော်ထင်တယ်ပြဒီမြောက်ဒီရွှေကုတ်ကိုဒီထိုင်းမြန်မာနယ်စပ်ပြဿနာနဲ့ဟိုလောက်ကင်ကျွန်တော်တို့ဒီတရုတ်နယ်စပ်မူဆယ်အိဖက်ဒီနဲ့ပြဿနာတော့နည်းနည်းတော့ကွဲလွဲမယ်လို့တော့ထင်တယ်ပြကျွန်တော်ဆိုလိုချင်တာဒီဘက်မှာကပူရှုပ်ထွေးတယ်လို့ပဲတချို့ဒီဒူးစရိုက်ပေါ့အဲစီဝါရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တကယ်လက်နက်ကတော်လှန်ရေးအဖွဲ့အစည်းတွေရောဟိုဘက်ကျွန်တော်တို့ဒီဟိုစစ်ကောင်စီဘက်ကရောကျွန်တော်တို့အစိုးရပြောတဲ့ငြိမ်းချမ်းရေးအဖွဲ့တွေရောဒီဘက်ကထိုင်းဘက်ကရောအများကြီးကဒါတော့တစုံတရာတော့ဟိုပတ်သက်နေမှာပဲဒီလုပ်ငန်းလုပ်လို့ရတယ်ဆိုတော့သူတို့ပတ်ကိုပတ်သက်နေကြတယ်ဆိုတော့ဒါကကျွန်တော်တို့အဲ့ဒါကြောင့်မလို့ဒီ ဟိုမြောက်ဒီမြို့သိမ်းတိုက်ပွဲမှာတကယ်လို့ဘလို့အဆုံးသတ်မလဲဆိုတဲ့ဟာကလူတွေအားလုံးကတကယ်စိတ်ဝင်စားတာတော့ကောင်းတာပဲဆိုလိုချင်တာကဒါကအကျိုးအမြတ်ပေါ်မှာလဲကျွန်တော်တို့ဒီဒီမိုကရေစီလူခွင့်ရေးဆိုတာထက်တွေ့တိုက်ပွဲဝင်နေဆိုတာထက်ကျွန်တော်တို့ဒီဟိုအဖွဲ့အစည်းလူပုဂ္ဂိုလ်တွေရဲ့ကျွန်တော်တို့တူးချင်းကျွန်တော်တို့ဒီဟိုအကျိုးအမြတ်တွေပေါ်မှာလဲအများကြီးမူတည်နေတယ်ဆိုတော့အဲ့ဒါကြောင့်မလို့ကျွန်တော်တို့ခုဖက်ကျွန်တော်တို့တရုတ်ပြည်နယ်ဆက်လောက်တော့ဟိုမယိုးရှင်းဘူးလို့ထင်တာပေါ့ဗျာဒီဘက်ကတော့ပူရှုပ်ထွေးတယ်ဒါဘယ်လိုမျိုးအဆုံးသတ်မလဲဆိုတာကျွန်တော်တို့အစောကပြောသလိုပဲဒီလက်ရှိကျွန်တော်တို့တော်လှန်ရေးနဲ့တိုက်ပွဲနဲ့ဦးဆောင်နေတဲ့နိုင်ငံရေးစီးရေးခေါင်းဆောင်တွေပေါ်မှာတော့အများကြီးမူတည်နေမယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်